မြန်မာစစ်တပ်ရဲ့လူအခွင့်အရေးချိုးဖောက်မှုရှိတယ်ဆိုပြီးရခိုင်ပြည်နယ်မှာ2020အောက်တိုဘာလကဆန္ဒပြခဲ့ကြလို့ဖမ်းဆီးတရားစွဲဆိုခံရတဲ့ကျောင်းသား၄ဦးကိုစက်တင်ဘာလ16ရက်ကြာသပတေးနေ့မှာစစ်တွေမြို့နယ်တရားရုံးကထောင်ဒဏ်2နှစ်ခွဲချမှတ်လိုက်ပါတယ်။17လကြာအမှုရင်ဆိုင်ခဲ့ရပြီးတဲ့နောက်အခုလိုပြစ်ဒဏ်စီရင်ခံရတာလည်းဖြစ်ပါတယ်။ဒီကြောင်ရန်ကုန်ကလာတဲ့သတင်းအကြေအုံကိုတော့ကိုရဲမွန်ကပြောပြမှာပါ။
2020ခုနှစ်အောက်တိုဘာလ19ရက်နေ့ကစစ်တွေမြို့ပေါ်မှာကိုလိုနီအစိုးရအလို့မရှိဖက်ဆစ်စစ်တပ်အလို့မရှိအစိုးရထွက်သွားမြန်မာစစ်တပ်ထွက်သွားစတဲ့စာသားတွေပါဝင်တဲ့ဆိုင်းဘုတ်တွေကင်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတဲ့ကျောင်းသားလူငယ်၄ယောက်ကိုစစ်တွေမြို့တရားရုံးကထောင်ဒဏ်2နှစ်နဲ့6လစီချမှတ်လိုက်ပါတယ်။အများပြည်သူတည်ငြိမ်အေးချမ်းမှုပြက်ပြားအောင်လုပ်ဆောင်မှု905ခါခွေအတွက်ထောင်ဒဏ်2နှစ်တဘာဝဘေးအန္တရာယ်ဆိုင်ရာစီမံခန့်ခွဲရေးဥပဒေပုံမှန်29အတွက်ထောင်ဒဏ်6ကချမှတ်ခဲ့တာပါ။အဲ့ဒီကြောင်တဲ့လေဦးကိုယ်တိုင်ကအပြစ်ရှိကြောင်းဝန်ခံခဲ့တဲ့အတွက်အခုလိုအမိန့်တခါရဲချလိုက်တာဖြစ်တယ်လို့အဲ့ဒီအမှုကိုလိုက်ပါဆောင်ရွက်ပေးနေတဲ့တရားလွှတ်တော်ရှေ့နေဦးကျော်ညွန့်မောင်ကပြောပါတယ
်။ဟုတ်ကျွန်တော်တို့တင်းတွန်းရဆိုလို့ရှိရင်ဆွေးဆွေးတင်တဲ့အချိန်မှာဒီကံကအပြစ်ရှိပါလို့ဝန်ခံလို့ရှိရင် on the spot တက်ရှင်ကိုမိချရပါတယ်။ဒါကတော့ငါဒါဥပဒေအဲ့ဒါတော့တရားသူကြီးကသူတို့ဝန်ခံတဲ့အတွက်ကြောင့်တရားသူကြီးကတခါလေးတိုင်ပြီးတော့အမိန့်ချတယ်။အဲ့လိုဆိုရင်မင်းတို့ကို905နဲ့ပုံ905ခောက်ကြီးပုံမှန်နဲ့ပတ်သက်ပြီးတော့အလုံးနဲ့ထောက်တဲ့နှစ်ကြာတယ်။ဟိုမှာကြာတော့ကျွန်တော်တို့ဘေးစီမံကြာတော့အလုံးနဲ့ထောက်တဲ့6လတောက်ပါလိမ့်မယ်။
ပုံမှန်905ခါခွေအတွက်အလုံးနဲ့ထောင်နဲ့2နှစ်ချမှတ်တာဟာအမြင့်ဆုံးထောင်နဲ့ဖြစ်နေရာကြောင့်စစ်တွေခရင်တရားရုံးမှာအယူခံဝင်သွားဖို့ရှိတယ်လို့လည်းတရားလွှတ်တော်ရှိနေကပြောပါတယ
်။ကျွန်တော်တို့ကတော့သူတို့ဝန်ခံတာကိုမပြောလို့ပါဘူး။ဒါပေမဲ့ကျွန်တော်အမြင်ပြောရင်ကလေးတွေကို905ခါခွေရ2နှစ်ချတာအမြင့်ဆုံးဖြစ်နေတယ်။အဲ့ဒီအတွက်ကြောင့်ကလေးတွေလည်းပြောတဲ့ကောင်ကလေးတွေလည်းအပေါ်တက်မယ်။အဲကျွန်တော်ကလည်းတက်ပြင်မယ်။ဒါကတော့ဟာအပြင်းမူနဲ့ပြစ်ဒဏ်တက်ကြလို့ရှိရင်တော့ပြစ်ဒဏ်အမြင့်ဆုံးပြစ်ဒဏ်ဖြစ်နေတယ်။အဲ့တော့ပုံရုံကိုတက်ပြီးတော့ကျွန်တော်တို့ပုံရုံကတကယ်လို့လူကြီးတွေကပုံတရားရုံကသူတို့ကိုပြစ်ဒဏ်ရတာများတယ်ရှော့ပစ်လိုက်ရင်တော့သူတို့မကြမင်းလွတ်တော့နိုင်တာပေါ့ဗျာ။ဟုတ်ကဲ့ဟုတ်ကဲ့ဆိုတော့ကျွန်တော်တို့စစ်တွေခင်အရုံကိုအယူခံဝင်ပါပါခင်ဗျာ
။ထောင်ချခံရတဲ့ကျောင်းသား၄ယောက်စလုံးဟာတက္ကသိုလ်တက္ကသိုလ်အဖွဲ့ဝင်တွေဖြစ်ကြပြီးအသက်20ဝန်းကျင်လူငယ်တွေဖြစ်ပါတယ်။သူတို့ကိုအခုလိုထောင်ချတာဟာတရားမျှတမှုမရှိဘူးလို့စစ်တွေတက္ကသိုလ်ကျောင်းသားတက္ကသိုလ်ဥက္ကဋ္ဌကိုတူတူအောင်ကပြောပါတယ
်ဟုတ်ကဲ့ဟိုဟာပြင်းမှုနဲ့ပြည်တယ်ကကြတော့ကျွန်တော်ဟိုမမျှတဘူးလို့ပဲမြင်တယ်ပေါ့နော်ဟိုပြီးရင်ခုကဒီတစ်ချက်ကျွန်တော်တို့ကြည့်ရမယ့်အရာကဒီသူတို့နေနဲ့ဒီအမှုကိုအမိန့်မချပေးနဲ့ကျွန်တော်တို့တစ်နေ့လောက်ဟိုနေသားကိုသူတို့ကရုံရှင်းနေခိုးလိုက်ရမှာရုံမထောက်လိုက်ရလို့မျိုးလှုပ်ရှားနေပေါ့နော်ဟိုဒီအရာတွေကိုကြည့်မိဆိုရင်ဟိုဘာကိုသွားတက်ရောက်စီလို့ဆိုရင်သူတို့ကိုပေါ့နော်ဒီတရားခွင်မှာနေပြီးတော့မှအဲ့လိုမျိုးပဲဒီအရှင်းမကြအောင်ဒီအမှုကိုဒီလောက်ကြောင့်ဝင်ခံအောင်ထိဖို့သူတို့အရှင်ဆွေးတယ်ပေါ့နော်အပြင်သူတို့ဒီအကွက်ကြကြကိုသူတို့ဒီလိုမျိုးဟောအမင်းဒီပြင်းမှုပြစ်တယ်ဟိုကြီးကြီးမားမားကိုချလိုက်တယ်လို့ပဲကျွန်တော်တို့မြင်နေပြောင်းပဲ
ရခိုင်ပြည်နယ်မှာထောင်နဲ့2နှစ်နဲ့6လပြစ်ဒဏ်ချခံရတဲ့ចောင်းသားတွေကတော့ကိုကျော်နိုင်ထေကိုတန်းနိုင်ကိုမြဆိုးဝင်းနဲ့ကိုကောင်းထွန်းတို့ဖြစ်ကြပါတယ်ခင်ဗျာ